နိုင်ငံအနှံ့ပြည်ပခတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကရွေးကောက်ပွဲအတွက်မဲစင်းတိကျရေးကိုအကြောင်းပြုပြီးတော့တကောင်စီရင်စတင်ကောက်ယူနေပါပြီ။စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားတဲ့တကောင်စီကောက်ယူတဲ့အဖွဲ့တွေဟာကိုရီးအချက်လက်ပြည်တွင်းပြည်ပရွှေပြောင်းသွားလာနေသူတွေအကြောင်းအပါအဝင်မေကုံမောင်68ခုပါတဲ့စစ်တန်းနဲ့အတူရန်ကုန်မှာလည်းတအိမ်တက်ဆင်းစည်ရင်ကောက်နေပါပြီ။တကောင်စီကောက်တဲ့အစီအစဉ်မှာကျောင်းဆရာတွေဒေသခံအာဏာပိုင်တွေရဲတွေနဲ့ပြည်သူစစ်တွေပါဝင်ကူညီနေတယ်လို့လည်းအမည်မဖော်လိုတဲ့လုံခြုံရေးအာဏာပိုင်တယောက်ကိုကူကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။တကောင်စီကိုမနေ့9နာရီကနေညနေ6နာရီတွင်လိုက်လံကောက်ယူမှာဖြစ်ကြောင်းဒေသခံအာဏာပိုင်တွေကလည်းကြေညာထားပါတယ်။စစ်ကောင်စီရဲ့တကောင်စီကောက်ယူမှုဟာစစ်မှုထမ်းခေါ်ယူမှုကိုရှောင်ရှားလိုသူဒါမှမဟုတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းသူတွေကိုဖော်ထုတ်နိုင်မှုလုပ်နေတာလို့သုံးသပ်သူတွေလည်းရှိပါတယ်။တိုင်းနာလနဲ့ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းညီနောင်များအဖွဲ့ချင်း Brotherhood Alliance ကတော့တကောင်စင်းကောက်ယူမှုဟာစစ်ကောင်စီရဲ့အာဏာကိုရှေ့ကျစေဖို့အတွက်ရည်ရွယ်ထားတာဖြစ်တဲ့အတွက်ပါဝင်မှုမလုပ်ကြဖို့နဲ့ချင်းညီနောင်များအဖွဲ့အနေနဲ့လည်းတကောင်စင်းကောက်ယူမှုမှာပါဝင်သူတိုင်းကိုထိထိရောက်ရောက်ရေးမှဖြစ်တယ်လို့သတိပေးထားပါတယ်။ကရင်မျိုးသားစီယုံ KNU ကလည်းအာဏာသိမ်းစစ်အစိုးရကနိုင်ငံရေးအရတရားဝင်မှုရဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့တကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီးပြောထားပါတယ်ရှင်။